ဒီနေ့လွှတ်တော်မှာပေါ့နော်ဒီ2016 2019ဘဏ္ဍာရေးနှစ်အတွက်ရန်ကုန်တိုင်းဒေသကြီးอ่ะပေါ့နော်နောက်ထပ်ဘဏ္ဍာငွေခွဲဝေရေးဥပဒေချမ်းကိုတင်တယ်ဆိုပြီးတော့ကြားလို့ပါဘလို့အခြေအနေတွေများတွေ့ရလဲလို့ပါအမ
10လပိုင်းတော့ဆရာသားချင်းတင်ပြီးတော့ဒီနေ့ကတော့ဥပဒေချမ်းတင်လိုက်တာပေါ့လေမနေ့ကတော့ဒါလေးအတည်ပြုပေးရမှာပေါ့အာရီပတ်တက်ကတော့ပုံမှန်အတိုင်းရှေ့ကရာသားချင်းအနေနဲ့မူတည်ပြီးတော့လူငွေပုံငွေတွေချမ်းပြီးတော့ရှင်းလင်းတဲ့အနေထားပါဘလို့အဲ့လိုဖြည့်ဆွတ်ထားတဲ့ဟာဌာနပိုင်းမှာရှိပါပဲဒီနေ့ဆိုရင်ဌာန19ခုအတွက်ကိုဖတ်ပြီးတော့ဖြည့်ဆွတ်ငွေစည်ရင်းဆိုပြီးတော့မတို့ဘက်ဒီ2016ဥပဒေချမ်းကတော့အဲ့လို3,638,395တန်းအတွက်ကိုဌာန19ခုကဇယားတစ်နှစ်ခွဲပြီးတော့ဇယားတစ်မှာဌာန4ခုပါတယ်ဇယားနှစ်မှာဌာန15ခုဘာလေးဘာလေးထပ်ပြီးတော့ဖြည့်ဆွန်းခွင့်ပြုငွေလေးဆိုပြီးတော့ထပ်ပြီးတော့တင်ထားတာပါ
ဒါဒီကြတော့လေးအမဘလို့စီမံကိန်းတွေအတွက်ပေါ့နော်ဥပမာစီပင်ဆိုရင်ရောတို့ဘလို့စီမံကိန်းတွေဟိုဆောင်ရွက်တာအကြောင်းငွေကြေးပမာဏတွေဘလို့လိုအပ်လို့ပေါ့နော်ဒီလိုဖြည့်ဆွက်ဟိုငွေတွေတောင်းခံပြီးတော့ဆောင်ရွက်ရတယ်ဆိုတာမျိုးရောရှင်းပြတာမျိုးရှိလားမ
စီပင်ကတော့ဒီနေ့ရှင်းလာတယ်ဘလုံးငွေရင်းအတုံးစိပေါ့နော်ထပ်ပြီးတော့လိုအပ်တာ1652တန်းကိုဥပဒေကြမ်းဆရာနဲ့မှာထပ်သိမ်းရေးဆွဲထားတယ်ဆိုတော့အစားစီပင်တရားရေးအတွက်ကိုတမန်အတုံးစိအတွက်ကိုတန်းပေါင်း2000ကျော်ဖွဲ့စည်းဒီမှာဂျင်းငွေအတွက်ကိုတမောင်5000ပေါ့အဲဒါကြီးထပ်သိမ်းရေးဆွဲထားတယ်ဆိုတဲ့အကြောင်းလေးပဲပြောပြသွားပြီးတော့သူအတိအကျတော့ဘာမှဆွတ်တော်တွေမှာရှင်းသွားတော့အတိအကျတော့ဘာမှမပါဘူးအမလို့စာအုပ်တွေပဲပေးလိုက်တာပေါ့နော
်ဌာနဆိုင်ရာတွေကအခမ်းအနားတွေလုပ်ရတယ်ဒီအခမ်းအနားတွေအတွက်ပေါ့နော်ကုန်ကြစည်တွေဘာတွေသုံးတဲ့ဟာမျိုးမှာဒါများတယ်ဆိုပြီးတော့ဟိုပြီးခဲ့တဲ့ဒီဟိုအစိုးရလက်ထက်ကလည်းကိုယ်စလဲတွေကဒီရန်ကုန်တိုင်းအတွင်းထောက်ပြတာတွေဘာတွေရှိရပေါ့နော်အခုဒီနှစ်ပတ်ပိုင်းနေမှာရောဒီဘတ်ဂျက်နဲ့ပတ်သက်ပြီးတော့တို့သုံးဆွဲထားတဲ့ဥစ္စာတွေအမတို့ဒီလိုစဉ်းစားရရင်ချပြတဲ့အခါမျိုးမှာရောဒီလိုမျိုးတွေတွေးရသေးလားပ
ုံမှန်လေးကြွားလို့ရှိရင်ဒီ2019ဘတ်ဂျက်ဆိုတာကပြီးခဲ့တဲ့သူရကဆွဲခဲ့တယ်အမတို့အစိုးရဆက်ဆက်တဲ့ချင်းမှာအမတို့က DE ကိုသူတို့တင်ခဲ့တဲ့အတိုင်းကိုပဲအမတို့ကဟိုဘယုံတို့သုံးကားနဲ့ပေါ့နော်ဘာမှပြုတ်မြင်လို့မရဘူးခေါင်းစဉ်ကျောင်းလာတော့ပဲလုပ်လို့ရလို့အမတို့က DE မှာလည်းကတော့တရားတွေဘာလေးဟိုခေါင်းစဉ်ကျောင်းလာလုပ်ခဲ့ပြီးပြီ RE ဆိုတာကလည်းပွင့်လင်းကြွားလို့ရှိရင်ငါကိုသူတို့တစ်နှစ်ပတ်လုံးကရခင်အစိုးရထားခဲ့တဲ့ budget အပေါ်မှာတစ်နှစ်ပတ်လုံးသုံးဆွဲကြတာလေဒါသုံးဆွဲတော့ဥမာဆိုလို့ရှိရင်ငါကိုအစိုးရထားခဲ့တဲ့ budget မှာပွင့်လင်းကြွားရဥမာရန်ကုန်တိုင်းဒေသကြီးလွတ်တော်အတွက်ဆိုရင် budget ကပြည့်ဝမပါလာဘူးငါကိုတော့မှလွတ်တော်ကတစ်နှစ်ပတ်လုံးမှာ20%လောက်ပဲကျင်းပရင်ကျင်းပါမှာဆိုတော့အမတို့လွတ်တော်ကြတော့လွတ်တော်ကအမတို့ကအခုဆိုလို့ရှိရင်တတိယအကြိမ်ဆိုလို့ရှိရင်23,000ဖြစ်သွားပြီပထမအကြိမ်လေးတော့လည်း15,000 24,000ကျင်းပါခဲ့ဆိုတော့အဲ့ဒီမှာလည်းအမတို့ဆိုလို့ရှိရင်လွတ်တော်အနေနဲ့ဆိုလို့ရှိရင် budget ကကိုယ်စလဲတွေလွတ်တော်ကျင်းပါတဲ့စရိတ်တွေငါကိုအစိုးရသတ်မှတ်ထားတဲ့အတိုင်းကကြော်သွားတယ်။ဒါမျိုးလေးတွေဆိုလို့ရှိရင်အမတို့ကအခုဖြည့်ဆွက်ထဲမှာပြန်ထည့်ရတာမျိုးတွေရှိတယ်။ဆိုလိုချင်တဲ့သဘောကငါကိုအစိုးရထားခဲ့တဲ့ budget ကိုအမတို့ကဒီနှစ်တစ်နှစ်ပတ်လုံးမှာတုံးတဲ့အခါကျတော့အမတို့အစိုးရအစ်စ်ပုံစံနဲ့ကိုအဆင်မပြေတဲ့ဟာလေးတွေဆိုအမတို့ဖြည့်ဆွက်ထဲမှာပြန်ပြီးဖြည့်ရတာမျိုးတွေရှိတယ်။ဒါဆိုအမတို့အစိုးရအစ်စ်ဆိုလွတ်တော်မှာဆိုတော့ပြောင်းလဲသွားပြီ။လွတ်တော်ဆိုရင် competitive အခုရှိရ competitive ကလုံးလုံးပဲအဲ့မှာစရိတ်တွေတက်လာတယ်။ဆိုတော့ဒါမျိုးလေးတွေအမတို့ကထပ်ပြီးတော့ဖြည့်ဆွက်ရတာ။ပြီးခဲ့တဲ့နှစ်မှာတော့အမတို့ကဌာနဆိုင်ရာလေးဟာလေအသေးစိတ်မလုပ်လိုက်ဘူး။ဒီနှစ်ကနေစပြီးတော့အမတို့ကကိုယ်ရည်ဆွဲတဲ့ budget ဖြစ်သွားပြီ။ကိုယ်ဆွဲရဆွဲတဲ့ budget မှာအမတို့အသေးစိတ်ထောက်ပြတာလေးလုံနေတယ်လို့ဒီ3လပိုင်းမှာအမတို့ရဲ့နောက်နှစ် budget အတွက်ကိုအတည်ပြုရခါမှာလဲအမတို့ကအသေးစိတ်တွေပြန်ပြီးတော့ဆီစစ်အောင်ပါ။အ
ဲ့ဒါဆိုတော့အမနောက်နှစ်တွေနောက်နှစ်တွေကြာရင်တော့ထပ်တိုးပေါ့နော်။ဒါရန်ပုံငွေတောင်းခံတာရင်းနဲ့ပတ်သက်ပြီးငွေကြေးပမာဏကခုနှစ်တွေလောက်ပေါ့နော်။တိမ်ပေါင်းတန်းနဲ့ချီပြီးတော့တောင်းတာမျိုးမရှိနိုင်တော့ပဲနဲ့ဒါတချို့လိုအပ်ချက်အနည်းငယ်လေးတွေပြန်ဖြည့်ဆွတ်တောင်းခံတာမျိုးတွေပဲဖြစ်နိုင်တော့မယ်အနေထားလို့သုံးသပ်လို့ရမလားမ။
ဖြစ်ဆက်လိုအပ်ငွေကလိုချင်တဲ့လိုမယ်အမတို့ရန်ကုန်တိုင်းကြီးအတွက်မဖြစ်မနေထပ်ပြီးတော့လုပ်ဖို့လိုအပ်တဲ့ကိစ္စမျိုးတွေပေါ်ပေါက်လာရင်တော့ပတ်စံကဒီဘက်ကအရှာလဲညားတယ်လို့ဒီဘက်ကတုံးဖို့မဖြစ်မနေအစည်းအဝေးပို့ပြီးတော့အစည်းအဝေးဖွင့်ပြလာဖို့ရင်းနှီးမြှုပ်နှံမှုလိုအပ်တာလေးရှိမယ်ရန်ကုန်တိုင်းအတွက်ကိုမဖြစ်မနေပြည်သူတွေအတွက်တုံးမမဲ့ကဏ္ဍမျိုးဆိုလို့ရှိရင်တော့အမတို့ကပတ်စံနဲ့ဒီဘက်ကရှာနိုင်အောင်ကြိုးစားမယ်အခွန်အောက်တွေနဲ့တခြားဘလို့နီလိုက်မျိုးတွေနဲ့အမတို့ပတ်စံရှာလို့ရမယ်ပေါ့နော်ရန်ကုန်တိုင်းဆိုတာတကယ်တော့စီးပွားရေးလဲလို့အများကောင်းတဲ့နေရာဖြစ်ဆက်ရန်ကုန်ငွေမတုံးဘူးတုံးတယ်ဆိုတာထက်ကိုတကယ်လိုအပ်ရင်တော့တုံးရမှာပဲတကယ်မလိုအပ်တဲ့လုပ်ငန်းမျိုးတွေတော့အမတို့ကတေးကြတယ်လျှော့ချမှာပဲ
ကျေးဇူးများကြီးတင်ပါတယ်မရဲ့အချိန်ပေးပြီးဖြေပေးတာ
โอเคပါဆန်း